တရုတ်နဲ့ရှေ့တောင်အာရှဆက်ဆံရေးပေါ်အမေရိကန်ပညာရှင်တွေရဲ့ရှုထောင့်ကြားနာပွဲကိုအမေရိကန်အထက်လွှတ်တော်မှမနေ့ဇွန်လ10ရက်နေ့ကပြုလုပ်ခဲ့ပါတယ်အထူးသဖြင့်မြန်မာနိုင်ငံဟာတရုတ်ဘက်ကိုပို့ပြီးပါမသွားရအောင်အမေရိကန်ကဘယ်လိုဆက်ဆံသင့်တယ်လဲဆိုတာတွေကိုဆွေးနွေးသွားကြတာပါဒီအကြောင်းကိုမန်ရင်ညင်နိုင်ကအပြည့်စုံပြောပြမှာပါ
အထက်လွှတ်တော်ရဲ့အမေရိကန်တရုတ်စီးပွားရေးနဲ့လုံခြုံရေးပြည်လဲသုံးသပ်ရေးကော်မရှင်ကဦးစီးကျင်းပတဲ့ဒီကြားနာပွဲမှာအဓိကကတော့အရှေ့တောင်အာရှဒေသတွင်တရုတ်ရဲ့ဩဇာစက်ကွင်းကြားရောက်မြင်အန္တရာယ်အလားအလာရှိတဲ့အခြေအနေမှာအမေရိကန်ပြည်ထောင်စုအနေနဲ့ဘယ်လိုဆက်ဆံသင့်တယ်လဲဆိုတာကိုအမေရိကန်ပညာရှင်တွေရဲ့သုံးသပ်ချက်အမြင်တွေထွက်ဆိုခဲ့တာဖြစ်ပါတယ်အထူးသဖြင့်တရုတ်အိမ်နီးချင်းမြန်မာနိုင်ငံနဲ့ပတ်သက်လို့လည်းအဓိကထားဆွေးနွေးသွားတာတွေ့ရပါတယ်ကြားနာပွဲမှာကိုရိုင်းထွက်ဆိုခဲ့တဲ့ Johns Hopkins တက္ကသိုလ်ရဲ့အရှိတောင်အာရှရေးရာကျွမ်းကျင်သူပါမခဒေါက်တာ Carl Jackson ကတော့အရှိတောင်အာရှမှာအမေရိကန်အနေနဲ့ယင်းဤမြုပ်နှံမှုထက်လူထုနဲ့ထိတွေ့ဆက်ဆံပြီးလေ့ကျင့်ပညာပေးရေးအပိုင်းကိုဦးစားပေးတဲ့ကြောင်းအခုလိုတင်ပြသွားပါတယ
်။ Moving beyond infrastructure, I think we're not really competitive.
ဒီကအဆောင်တွေတိဆောက်ရေးအပိုင်းမှာကျွန်တော်တို့ကတကယ်ရှင်ပြိုင်လို့မရနိုင်ပေမဲ့လူတွေရဲ့စွမ်းရည်မြင့်နေမှုအပိုင်းကိုအမေရိကန်ကလုံနိုင်မယ်လို့ကျွန်တော်မြင်ပါတယ်။ဂျပန်တွေမှာပတ်စံရှိတဲ့စောက်လို့ရေးကုမ္ပဏီတွေရှိမယ်ဆိုရင်သူတို့လုံနိုင်မှာပါ။တကယ်လို့ကျွန်တော်မှာအမေရိကန်ဒေါ်လာ100ဘတ်ဂျက်အဖြစ်ရှိမယ်ဆိုရင်ဒေါ်လာ80ကိုအခြေခံအဆောက်အုံတိဆောက်ဖို့သုံးမှာမဟုတ်ပါဘူး။အဲ့ဒီအစားဖွံ့ဖြိုးဆဲနိုင်ငံတွေကလူတွေကိုအမေရိကန်ကိုခေါ်ပြီးပညာသင်ကြားပေးဖို့အသုံးပြုမှာပ
ါဒီနေရာမှာကြားနာပွဲကိုကျင်းပတဲ့အထက်လွှတ်တော်ရဲ့အမေရိကန်တရုတ်စီးပွားရေးနဲ့လုံခြုံရေးပြန်လည်သုံးသပ်ရေးကော်မရှင်အဖွဲ့ဝင် Robin Cleveland ကတော့မြန်မာနိုင်ငံမှာစစ်တပ်ကလူခွင့်ရေးချိုးဖောက်မှုတွေရှိနေတာဟာလူခွင့်ရေးကိုသဘောမပေါက်လို့မဟုတ်ဘဲသူတို့အကျိုးစီးပွားအတွက်လှုပ်ဆောင်နေခြင်းသာဖြစ်တယ်လို့အခုလိုပြောပါတယ
် we met with the commander in chief and I left that meeting somewhat disturbed I confess in terms of how we were used
ကကွေးဦးစီးချုပ်ဘိုးချုပ်ဦးကြီးမင်းအောင်လှိုင်နဲ့ကျမတို့တွေ့ဆုံဆွေးနွေးခဲ့ပူပါတယ်ကျမထင်တာကကကွေးဦးစီးချုပ်အနေနဲ့သူ့ကိုတင်နန်းပေးတာမရှိလို့ဒါမှမဟုတ်သူ့အနေနဲ့လူခွင့်ရေးကိုနားမယ်လို့ဆိုတာမျိုးဟုတ်မယ်မထင်ပါဘူးအဲ့တော့ကုချိုးစီးပွားနဲ့နိုင်ငံရေးရာဆီဆော်မှုတွေကိုသူ့ရဲ့မူတွေအဖြစ်နဲ့အခြေခံထားပြီးစဉ်းစားတယ်လို့ကျမမြင်ပါတယ်ဒါကြောင့်ဒီလိုပုံကူမျိုးကိုတဦးချင်းစီအမေရိကန်ကိုခေါ်ပြီးပြောင်းလဲလာအောင်ဥပမာပြနိုင်လိမ့်မယ်လို့ကျမမမြင်မိပါဘူး
။ဒါအပြင်ဒေါအောင်ဆန်းစုကြည်ဦးဆောင်မှုအခမ်းကဏ္ဍနဲ့ပတ်သက်လို့အာနာရှင်စနဲ့တစ်ဖက်မှာလည်းသူဟာဆေးဆက်ဆောင်ရွက်နိုင်သူအနာဂတ်ကိုကြိုးပြီးမြင်နိုင်သူလို့အမျိုးမျိုးသုံးသပ်နေကြတယ်လို့ Robin Cleveland ကဆိုပါတယ်။အထူးသဖြင့်လူခွင့်ရေးနဲ့ပတ်သက်လို့အမေရိကန်တွေရဲ့ဝေဖန်မှုကြောင့်ဒေါအောင်ဆန်းစုကြည်ဟာတရုတ်နဲ့ပိုးပြီးနှိဆက်လာတဲ့ဆိုတဲ့သုံးသက်ချက်နဲ့ပတ်သက်ပြီးပညာရှင်တွေကိုမေးခွန်းထုတ်ခဲ့ပါတယ်။ American အခြေစိုက် Stimson Center သုတေသနဌာနကတရုတ်သုတေသီယွန်းဆန်ကတော့အခုလိုတုံ့ပြန်ခဲ့ပါတယ
်။ Her capacity in terms of real governance experience has been limited.
လက်တွေ့အုပ်ချုပ်ရေးပိုင်းအတွေ့အကြုံရဆိုရင်ဒေါန်ဆန်းစုကြည်မှာအကန့်အသတ်တွေရှိခဲ့ပါတယ်။ဒါနဲ့ပတ်သက်လို့လည်းသူ့ကိုအပြစ်တင်လို့မရပါဘူး။အတိုက်ခံဖြစ်တဲ့နှစ်ပေါင်းများစွာနေအကျဲချုပ်ချခံခဲ့ရတာပါ။ဒါကြောင့်သူ့အတွက်ဓာရီကိုလေ့လာဖို့နဲ့အသုံးပြုဖို့အတွက်အခွင့်အလမ်းမရခဲ့ပါဘူး။ဒါပေမဲ့သူဟာနိုင်ငံရဲ့ခေါင်းဆောင်ဖြစ်နေပါပြီ။သူနဲ့ဘယ်လိုဆက်ဆံရေးလုပ်မလဲ။သူ့ရဲ့ဥဆောင်မှုတွေအောင်မြင်မှုမရှိဘူးလို့ဝေဖန်ပြီးအထီးကျန်အောင်လုပ်မှလား။ဒါမှမဟုတ်သူလိုအပ်တဲ့အချိန်မှာဝိုင်းပြီးကူညီပံ့ပိုးပေးမလား။ဒီနေရာမှာအမေရိကန်နိုင်ငံခြားရေးဌာနနဲ့ရန်ကုန်မှာရှိတဲ့အမေရိကန်တန်ယုံတို့ကဒေါန်ဆန်းစုကြည်ကိုနေရာပေးပြီးသူ့လိုအပ်တဲ့အကြံဉာဏ်တွေကိုလည်းပေးပြီးပူပေါင်းဆောင်ရွက်မှုကအလွန်ကိုကောင်းမွန်ပါတယ်။တကယ်လို့သူ့ကိုအလွန်ကြုံပွေပန်မယ်ဆိုရင်တော့တရုတ်လက်ထက်ကိုရောက်သွားဖို့အတွက်တွန်းအားပေးတယ်လို့ဖြစ်မှာပါ။အ
မေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့အမေရိကန်ကိုပဲဦးစားပေးရေးမူဝါဒကြောင့်အရှေ့တောင်အာရှနိုင်ငံတွေဟာတရုတ်နဲ့ပိုးပြီးနှိဆက်လာနေကြောင်းဝေဖန်သုံးသပ်မှုတွေရှိနေချိန်မှာအခုလိုအမေရိကန်အထက်လွှတ်တော်မှာတရုတ်နဲ့ဆက်ဆံရေးကြားနာပွဲကိုပြုလုပ်ခဲ့တာဖြစ်ပါရဲ့ရှင်။